လင်းလုံသားပပျောက်ရေးဟာကောင်းမွန်တဲ့ရည်ရွယ်ချက်ဖြစ်ပေမဲ့လက်တွေ့အကောင်အထည်ဖို့ခက်ခဲနေပါတယ်။မိသားစုစည်းရဲလို့အလုပ်လုပ်တာကိုဖွံ့ဖြိုးစားနိုင်ငံတွေမှာလက်ခံထားရပါတယ်။လက်တွေ့လုံနိုင်တာကတော့ရှိနေတဲ့ကလေးအလုပ်သမားကိုကာကွယ်စောင့်ရှောက်ပြီးသူတို့ဘဝပုံမကောင်းမွန်လာအောင်ကြိုးပမ်းဖို့ပဲဖြစ်ပါတယ်။ဒီကိစ္စကို ILO အဖွဲ့ဆိုင်ရာအလုပ်သမားရေးရာအဖွဲ့နဲ့ပြည်တွင်းအလုပ်သမားအဖွဲ့တွေကဆောင်ရွက်နေတာတွေ့ရပါတယ်။အစိုးရစရင်အရာကလေးလုံသားစတန်းခွဲလောက်ရှိတဲ့အထက်မှာလက်ဖက်ရည်ဆိုင်ကကလေးတွေကိုလူသိများပါတယ်လက်ဖက်ရည်ဆိုင်ကကလေးလုံသားတွေအတွက်ဖွင့်ထားတဲ့ Mobile Education Project ရွေးကြားပညာရေးကိုလူသိများပါတယ်ကလေးလုံသားတွေစီကိုရွေးကြားကျောင်းဘတ်စကားနဲ့သွားပြီးပညာသင်ပေးနိုင်အောင်တင်အေးဟာဒီဆိုသူလူငယ်တဦးကတည်ထွင်ထားတာဖြစ်ပါတယ်2014ကစတာဖြစ်ပြီးကလေး1000လောက်ကိုသင်ကြားပေးနိုင်တယ်လို့သိရပါတယ်ဝင်းဆောင်လုံငန်းမှလုတ်ကင်တဲ့ကလေးဥယီတိတ်ချီရှိနေပါတယ်။အိမ်တွင်းအလုပ်သမားမိန်းကလေးတွေကတော့မြင်နိုင်တာမဟုတ်တဲ့အတွက်သူတို့အခြေအနေကိုသိနိုင်ဖို့ကြိုးခဲ့ပါတယ်
။အိမ်တွင်းအလုပ်သမားဘဝကိုရောက်နေတဲ့ကလေးဥယီကိုကြီးညာတာမျိုးမရှိသေးပါဘူး။အိမ်တွင်းအလုပ်သမားဘဝမှာကလေးကနေလူကြီးဖြစ်လာသူတွေအများကြီးရှိပါတယ်။မိန်းကလေးတွေကိုအိမ်တွင်းအလုပ်သမားအဖြစ်အသုံးပြုတဲ့ delay ကိုညီမပြီးမှလက်ခံထားတာကြားပါပြီ။ကလေးလုတ်ခါကိုကလေးရံပြီးပါသောမဟုတ်အုတ်ထင်းသူကလက်ခံရယူတဲ့စနစ်ဖြစ်ပါတယ်။အရွယ်ရောက်လာသူကတော့နိုင်ငံသားမှာအိမ်တွင်းအလုပ်သမားအဖြစ်အသက်မွေးဝမ်းကြောင်းပြုပါတယ်။ထိုင်း၊မလေးရှား၊စင်ကာပူနဲ့ဟောင်ကောင်မှာရောက်နေတဲ့မြန်မာပြည်သားအိမ်တွင်းအလုပ်သမားကိုအကာအကွယ်ပေးနိုင်အောင်အစိုးရကစီစဉ်နေကြောင်းသိရပါတယ်။ထိုင်းနိုင်ငံမှာမြန်မာအိမ်တွင်းအလုပ်သမား3000ရှိပြီးစင်ကာပူမှာ4000ကျော်ရှိပါတယ်။ဒီအထက်မှာနှိမ့်ဆက်ညှဉ်းပန်းခံရသူတွေရှိပါတယ်။
ILO အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ကတော့ပြည်တွင်းကလေးအလုပ်သမားတွေကိုလက်လမ်းမီတလောက်လေ့လာနေပုံရပါတယ်။လိုင်းတရားဆက်မှုဇုံကကလေးအလုပ်သမားအကြောင်း Rapid Assessment of Child Labor in လိုင်းတရား Industrial Zone ဆိုတဲ့စာတမ်းကိုမနစ်ကထုတ်ဝေထားပါတယ်။ကလေးတွေကိုတိုက်ရိုက်မေးမြန်းတဲ့အပြင်မိဘဆရာဆရာမနဲ့အလုပ်ရှင်ကိုလည်းမေးမြန်းတယ်လို့ဆိုပါတယ်။လိုင်းတရားကလေးအလုပ်သမားတစ်ဝက်လောက်ဟာစတဲ့တဲ့အောက်တွေဖြစ်ကြပြီးရှင်းတဲ့သားအရွယ်အထိပါဝင်တယ်လို့ဆိုပါတယ်ကလေးကိုတနေ့၄နာရီသာခိုင်းရမယ်လို့ဥပဒေကတတ်ပတ်ထားပြီးမဲ့တနေ့၈နာရီလုပ်နေကြပါတယ်အတက်ငယ်လို့တောက်တူမေရအလုပ်ကိုလုပ်တဲ့ကလေးဟာပုံမှန်အလုပ်ကိုလုပ်တဲ့ကလေးလောက်လုခမရဘူးလို့ဆိုပါတယ
်စားသုံးကုန်နဲ့အထက်ကျုပ်ဆက်ရုံအချို့မှာ73နှစ်အောင်ကလေးတွေကိုတွေ့ရတယ်လို့ဆိုပါတယ်ကလေးအလုပ်သမားပေါ်ပေါက်လာအောင်ဖန်တီးတဲ့အကြောင်းရင်းတွေထဲမှာမိဘဆင်းရဲမှုနဲ့အလုပ်ရှင်ကလက်ခံလိုမှုဟာအဓိကအကြောင်းရင်းလို့ဆိုပါတယ်။မိဘတွေရဲ့မေတ္တာရက်ခံမှုကြောင့်ကူညီတဲ့အနေနဲ့ကလေးအလုပ်သမားကိုလက်ခံရတာလို့အလုပ်ရှင်ဘက်ကဆိုပါတယ်။ဒါပေမဲ့ကလေးအလုပ်သမားဟာလူကြီးထက်ပိုပြီးကျိုးနွန်တဲ့အတွက်ပိုပြီးခိုင်းကောင်းတယ်လို့အလုပ်ရှင်ဘက်ကမြင်ပါတယ်။ဆက်ရုံအလုပ်ရုံမှာကျွမ်းကျင်မှုကိုလိုက်ပြီးလှူခါရတာမို့ကလေးအလုပ်သားတွေအလုပ်လုပ်ရင်အတတ်ပညာသင်ယူရမယ်လို့အလုပ်ရှင်ကရောကလေးအလုပ်သားကရောယူဆကြပါတယ်။လုံလုံရင်အတမိုးဝမ်းကြောင်းပညာသင်ယူသင့်တာကိုသဘောပေါက်ဖို့လိုပါတယ
်။လိုင်းတရားဆက်မှုဆောင်ကကလေးလုံသား85ရာခိုင်နှုန်းဟာမိသားစုကိုကူညီတဲ့အနေနဲ့အလုပ်လုပ်နေကြတာလို့ဆိုပါတယ်။ဆရာဆရာမရက်ွက်လူကြီးဖျားလူကြီးစတဲ့ပုံကူတွေကလည်းမိဘကိုကူညီမှုကလေးမှာတာဝန်ရှိတယ်လို့မြင်ကြပါလေ။ဒါကြောင့်လုပ်ငန်းဝင်မှာကလေးပညာသင်နိုင်ဖို့အတွက်အလုပ်ရှင်ကရောမိဘကရောသဘောတူဖို့လိုတယ်လို့ ILO အဖွဲ့ကဆိုပါတယ်။လုပ်ငန်းကျွမ်းကျင်အောင်တင်ဒန်းပေးတာကိုအကောင်းဆုံးနည်းလမ်းအဖြစ်ဖော်ပြပါတယ်။ကလေးလုပ်သားကိုတင်ဒန်းတင်နိုင်အောင်အလုပ်မပင်ပန်းမှုနဲ့လေ့လာခြင်းရဖို့လိုပါတယ်။တင်ဒန်းတင်နိုင်အောင်စီစဉ်ပေးလို့ဝင်ငွေရော့သွားတာကိုလည်းကလေးမိဘဘက်ကလက်ခံဖို့လိုပါတယ်။ဒါကြောင့်ကလေးလုပ်သားအလုပ်ခွင့်တင်ဒန်းအောင်မြင်ရေးဟာအလုပ်ရှင်နဲ့မိဘတွေအပေါ်မှာမူတည်နေပါတယ်။လိုင်းသားရမှာအလုပ်သမားတွေလောက်ခကောင်းကောင်းမရတဲ့ပြဿနာရှိပါတယ်။ဒီကင်ဖခင်တွေအလုပ်လုပ်နိုင်ရင်ကလေးလုံသားယော့နေသွားနိုင်တာကိုလည်း ILO ကညွှန်ပြထားပါတယ်။ကလေးအလုပ်မလုပ်ရလို့ဥပဒေကဆိုပေမဲ့လူမျိုးရေးအရာကလေးလုံသားကိုလက်ခံကြပါလေ။လိုင်းတရားကလေးလုံသားပြဿနာဖြေရှင်းနိုင်ဖို့အတွက်ဆက်ပြီးသုတေသနလုပ်ဖို့လိုအပ်တယ်လို့ ILO အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။